COVID-19 ယောဂကူးစက်သူတချို့အတည်ပြုထားတဲ့ရခိုင်ပြည်နယ်ထဲမှာယောဂမပြန့်ပွားအောင်ထိန်းချုပ်ဖို့ပြင်ဆင်နေတဲ့အကြောင်းကိုပြောပြပေးကြပါတယ်ကျွန်မစုမုံပါမြန်မာနိုင်ငံမှာ COVID-19 ယောဂကူးစက်သူစုစုပေါင်း290လောက်မှာရခိုင်ပြည်နယ်က9ဦးကိုအတည်ပြုထားပြီးတော့အဲ့ဒီထဲမှာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကပြန်လာတဲ့သူတွေပါဝင်နေတာကြောင့်သွာလာကန့်သတ်မှုတွေတိုးမြင့်လာပါတယ်ရခိုင်ပြည်နယ်တွင်မှာအသွာအလာကန့်သတ်စောင့်ကြည့်တဲ့နေရာပေါင်း843ခုမှာလူပေါင်း2000ကျော်ကိုစောင့်ကြည့်စစ်ဆေးနေတဲ့အကြောင်းကိုလည်းစံမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဇူလ22ရက်နေ့ကအထီးထုတ်ပြန်တဲ့စီးရီးမှာဖော်ပြထားပါတယ်ရခိုင်ပြည်နယ်ကအတည်ပြုလူနာတွေနဲ့ဆက်နွယ်သူတွေကိုစောင့်ကြည့်စစ်ဆေးတာအပါအဝင်ရောဂါထိန်းချုပ်ရေးအစီအမံတွေကိုမကြသေးခင်ကနေစတိုးမြင့်ဆောင်ရွက်လာနေတယ်လို့ရခိုင်ပြည်နယ်ဘူးစီတောင်မြို့နယ်ကိုရောက်ရှိနေတဲ့ရခိုင်ဒေသခံအနောက်တကားဒေသကုညီစောင့်ရှောက်ရေးအဖွဲ့ရဲ့ခေါင်းဆောင်ဦးအောင်ထေးကပြောပြပါတယ
်ကျွန်တော်ဒီဘူးစီတောင်အဝင်မောင်တော်ကအထွက်ပေါ်အဲ့ဒီမှာလည်းကျွန်တော်တို့အကုန်လုံးစစ်ဆေးတာတွေပါတော့လုတ်ပေးထားတာလို့ရှိပါတယ်။နောက်ပြီးတော့ဆိုရာကလည်းလောလောဆယ်တပူတိတော်မှာဆိုရင်ကျွန်တော်တို့ဒီတတားထိတ်မှာစာတင်ကြောင်းလေးတခုရှိတယ်။အဲ့ဒီမှာကျွန်တော်ကွာရန်တင်းဝင်ပြီးတော့သီးသန့်အဆောက်အဦပုံစံမျိုးပေါ်တော့အဲ့ဒီမှာထားထားတာ။ပြီးတော့ကျွန်တော်ဘူးတိတော်အဝင်ဒီသင်ပေါ်ဝင်လာရင်ကျဲမာဌာနကစစ်တာပေါ်တော့ဘယ်ကလာလဲဘာညာလဲသူတို့မင်းမြန်ပြီးတော့အမှအပူရှင်တွေပါတွေတိုက်တယ်။ဝေးကလာတဲ့အဆိုရင်ခဏက20ရက်ကျူဝင်တက်ဆိုင်ရကတာဝန်ပေးလို့ဆိုရင်ကိုအိမ်မှာပဲကျူဝင်ခိုင်းတာတွေ။ဘူးတိတော်မှာသားဖားနှစ်ယောက်တွေ့တာပေါ်တော့ဒီနေရာ60နေနေရာ60နေပုံပေါ်ဒီ case number 63နဲ့ကတော့ဖြေးသွောကူတာဘူးသေးတော်ကပုပ်ပေါ်ကသူသမိန်ပေါ်သမိန်စေခနဲ့နဲ့အယူရကလေးမလေးစီမှာကူတာပေါ်တော့အဲသူတို့နှစ်ယောက်ကတော့လောလောဆယ်သူတို့အိမ်ကိုလော့ဒေါင်းချတာရှိတယ်လေရဲခွဲလေးလို့ခေါ်တယ်အဲသူတို့နေတဲ့နေရာကိုလော့ဒေါင်းချတယ်ပြီးတော့အဲ့တော့ကျွန်တော်အဲပတ်ဝန်းကျင်မှာလာဖိုးကောင်ဆိုတဲ့ပကန်းချတာရှိတယ်ခင်ဗျာဒုက္ခတွေတွေကိုထားဖို့ဆိုပြီးတော့လည်းပြန်လာတဲ့ပြန်ဝင်လာတဲ့လူတွေကိုထားဖို့အဲဒီစကန်းမှာပဲသူတို့ကကျူဝင်ပြီးတော့ပေါ်ထတာတွေတော့ကျွန်တော်တို့ကြပါတယ်မောင်တော်မှလည်းနှစ်ယောက်တွေ့ထတာရှိတယ်မောင်တော်မှဆိုရင်ကျွန်တော်တို့ဒီရွှေစားရက်ွက်ဆိုတာရှိတယ်အဲ့ကနေဒီဘက်ကိုအဝင်လုံးဝမပေတော့ဘဲနဲ့လော့ဒေါင်းချလိုက်တယ်အဲ့ဒီဘက်ကို
လက်တလောမှာတော့ရခိုင်ပြည်နယ်အတွင်းဒုက္ခသည်စခန်းတွေမှာလည်းစခန်းတာဝန်ငယ်တွေကကိုထုကိုထစနစ်နဲ့လူအသွားအလာအဝင်ထွက်တင်းကျပ်တာနေထိုင်မကောင်းတန်တရားလူနာတွေကိုတိကျစောင့်ကြည့်ကန့်သတ်မှုတွေနဲ့စစ်ဆေးနေတာတွေရှိတယ်လို့ကြောက်ဖြူမျိုးနဲ့ကြောက်တလုံး IDB ဒုက္ခသည်စခန်းစီမံခန့်ခွဲရေးကော်မတီဥက္ကဋ္ဌကမန်တိုင်းရင်းသားကိုဖြူချေကပြောပြပါတယ
်ကိုဗစ် -19 နဲ့ပတ်သက်တဲ့ကာကွယ်ရမယ့်ကိစ္စတွေဥမာကျွန်တော်ဆေးရုံသွားတဲ့အချိန်မှာဈေးကိုသွားတဲ့အချိန်မှာကျွန်တော်မှဈေးကရှိတယ်အဲ့ဒီကောက်တော့မှကျွန်တော်ကရောက်တဲ့ကောက်ပါဈေးတဲ့ဟာတွေကိုကျွန်တော်ပြညာပြီးတယ်ဥမာအကြောင်းမျိုးကြောင့်ဈေးုံသွားမဲ့လူတွေကိုကျွန်တော်မတ်ချေထုတ်ပေးထားတယ်ပြောမတ်ချေစပြီးရင်မျိုးဒီမှာလက်ဆေးပါဆက်တန်နဲ့တိုက်ပါအဲကျွန်တော်အဲ့လိုတင်တာနေပြေးပါတယ်အဒီဘီစကန်နဲ့နီးနီးလေးမှာပဲပြည့်စေတာတွေရှိတယ်ဒေသခံမျိုးပေါ်ရောက်ွဲကမျိုးပေါ်ကလူငယ်တွေနဲ့ဒါမျိုးရပါတယ်ဒီစီရည်ရှိတယ်ကျွန်တော်တို့ကွန်နင်းပြင်းတယ်ကွန်နင်းတဲ့လူတွေကိုကျွန်တော်တို့ကျွမ်းမွေးဆက်သောက်ဖို့အတွက်ကျွန်တော်တို့ကနီးမျိုးစင်ထားပါနဲ့ကျွန်တော်မှာကိုထူကိုရက်စနစ်ပဲရှိတယ် MSCDMH ကနေပြီးကျွန်တော်မတ်ကူညီတာရှိပါတယ်ခင
်ဗျရခိုင်ပြည်နယ်စစ်တွေမြို့နယ်တက်ကယ်ပြည်ဒုက္ခသည်စခန်းကဒုက္ခသည်တွေရဲ့ရက်မိရက်ဖခေါင်းဆောင်ဦးကျော်လှအောင်ကလည်းတက်ကယ်ပြည်စခန်းတွင်COVID-19 ကူးစက်မှုကြိုတင်ကာကွယ်နိုင်ရေးပညာပေးလှုပ်ဆောင်နေပါတယ်လို့ပြောပြပါတယ
်။ဖြစ်ပြမှာတော့ဒီလောက်မှဖြစ်သိဖို့ဒါမှကျွန်တော်တို့က CDNS နဲ့ပူးပေါင်းပြီးတော့ဒီကနေနေကလူတွေနဲ့တရက်ကိုအမျိုးသမီးအမျိုးသား15ယောက်ကို Handel လုပ်တဲ့ဟာ Mask တဲ့ဟာတွေစင်တန်းပေးတယ်။ဒါသူတို့ကိုအဲ့ဒီဒုက္ခသည်စခန်းတွေမှာဒီကျေးရွာတွေမှာသူတို့ကို Testing စင်တန်းပေးတယ်။အဓိကကွာရန်တင်းဒီဖာမှာထားဖို့နေရာလေးရှိတယ်ခဏမှာအဲ့ဒီမှာကွာရန်တင်းထားလို့လေးရတယ
်ရခိုင်ဒေသခံဦးအောင်ထေးကCOVID-19 ကြိုတင်ကာကွယ်ရေးရခိုင်ပြည်နယ်အစိုးရနဲ့ရက်ွက်ကြေးရွာအာဏာပိုင်တွေအနေနဲ့ဒီထက်ပိုစနစ်ကျတဲ့ကျန်းမာရေးစောင့်ရှောက်မှုတွေလုပ်ပေးစေလိုပါတယ်
အလားပဲအုပ်ချုပ်ရေးဖွဲ့ကဒီတက်စည်းစင်းငန်းကကျွန်တော်တို့ကိုလုပ်ပေးစီချင်တယ်ဒီကကဒီဘက်မှာကျွန်တော်တို့နေကလူတွေကတော်တော်ကိုဒီဘူးသူဒနေရတာပဲများတယ်အဲ့တော့တက်ဆိုင်ရာအာဏာပိုင်ဖွဲ့စည်းတွေကနည်းနည်းခြေကဥဆောင်ပြီးတော့လုပ်ပြရမယ်ဒီကိုဗစ်ရဲ့အခြေအနေတွေကိုကျွန်တော်ဒီမှာမတ်တက်တာတွေတော့မှကျွန်တော်တို့မှတော်တော်အခက်အခဲရှိတယ်ဆိုရက်သူရောသားတွေကမတက်နိုင်ဘူးအဲ့ခဏရရှိရဆိုရင်အဲ့ဒါမျိုးတွေကိုကြတော့ဒီအာဏာပိုင်ဖွဲ့စည်းတွေကမတ်တွေလုံလုံငေါငေါရနိုင်အောင်သူတို့ကစူးစမ်းပေးရမယ်ဒီစီပင်ရဖွဲ့တော့ဒီအုပ်ချုပ်ရေးပိုင်ဖွဲ့တွေကတာဝန်ယူပြီးတော့ရက်ကွက်ကလူမှုအဖွဲ့စည်းတွေပူပေါင်းဆောင်ရွက်မှုတွေကိုများများကြီးလုပ်ပေးဖို့လိုတယ်လို့တော့ကျွန်တော်အနေနဲ့အကြံပေးရှင်နေခင်ဗျာ
ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုက်တပ် AA တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်လည်းကိုဗစ် -19 ကပ်ရောဂါကာကွယ်ရေးမှာအဟန့်အတားတွေနဲ့ကြုံနေရတာပါဒီနှစ်စံပိုင်းတုန်းကလည်းကိုရိုနာဗိုင်းရပ်စ်ကိုစစ်ဆေးတဲ့နမူနာတွေကိုယူလာတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ကားပြစ်ခတ်ခံရတာကြောင့်ရင်းမောင်းဖြစ်သူလည်းသေဆုံးခဲ့ရပါတယ်ရှင်ကျွန်မစုမွန်ပါ